အမေရိကန်ကမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အရေးယူထန်ခတ်မှုတွေရုပ်သိမ်းပေးဖို့လုပ်နေတာဟာအချိန်ဆလုံးနေသေးတယ်လို့မြန်မာကြောက်စိမ်လုပ်ငန်းနောက်ွယ်ကလျှို့ဝှက်မှုတွေကိုဖော်ထုတ်တင်ပြခဲ့တဲ့ Britain အခြေစိုက် Global Witness လူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပြောပြမှာပါရှင်
အခုအမေရိကန်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ Washington DC ခီးစံအတွင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးမှပဲမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေရုပ်သိမ်းပေးဖို့အတွက်လှုပ်ဆောင်နေပြီဖြစ်ကြောင်းသမ္မတကပြောကြားခဲ့ပါတယ်။ဒီလိုရုပ်သိမ်းပေးတာဟာအချိန်မတန်သေးတဲ့အတွက်တိတ်ကိုစိုးရင်ကြောင်းမြန်မာကြောက်စင်းလုပ်ငန်းနောက်ွယ်ကလူခွင့်ရေးချိုးဖောက်မှုတွေတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေနဲ့မတရားအမျက်ထုတ်နေကြသူတွေအကြောင်းအစိုးရခန်းစားရေးသားဖော်ထုတ်ခဲ့တဲ့ Britain အခြေစိုက် Global Witness အဖွဲ့ကဂျူမန်ကူဘာက VOA ကိုပြောပါတယ
်။ We're very concerned by President Obama's decision to take sanctions off sectors
like ။ဒီမှာကကြောက်စင်းလုပ်ငန်းနဲ့ပတ်သက်ပြီးတော့တန်းခတ်အရေးယူထားမှုကိုသမ္မတ Obama ကဖယ်ရှားပေးလိုက်တာအတွက်ကျမတို့အလွန်ပဲစိုးရိမ်ပါတယ်။ဒီအတိုင်းပဲကျမတို့အဖွဲ့ကဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့နှစ်ရှည်လာများစုံစမ်းနေခဲ့တဲ့နေရာမှာ2014ခုနှစ်တနှစ်ထဲမှာဒီလုပ်ငန်းကရရငွေဟာဒေါ်လာတန်ပေါင်း3,100လောက်ရှိနေတာကိုတွေ့ရတာပါဒီလုပ်ငန်းကိုထိန်းချုပ်နေတဲ့လူတချို့ကလည်းအခုထိနိုင်ငံထဲမှာပဲရှိနေပါတယ်သူတို့တွေအတွက်တန်ခတ်အရေးယူမှုကသာတကယ်အရေးပါသလိုဒီလုပ်ငန်းမှာထင်သာမြင်သာရှိအောင်ရောဒီလုပ်ငန်းတိုးတက်လာအောင်နဲ့ဒီဒေသခံတွေအတွက်ပါလှုပ်ပေးနိုင်ပါတယ်ဒီလိုမျိုးထိရောက်မှုရှိနေတာကိုသမ္မတအိုဘားမားကဘာကြောင့်ရုပ်သိမ်းပေးလိုက်ရတာပါလဲအခုချိန်ဟာတိတ်ကိုစောနေပါသေးတယ်တကယ်ဆိုရင်ပြုပြင်ပြောင်းလဲမှုတွေတိတ်ထားလုပ်ပြီးတော့မှရုပ်သိမ်းပေးတင်ပါလေ
အခုလိုအချိန်မတန်သေးပဲအရေးယူမှုတွေကိုရုပ်သိမ်းပေးခဲ့တဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံအတွက်တကယ်တမ်းကူညီချင်တယ်ဆိုရင်ဒီကြောက်စင်းလုပ်ငန်းအတွက်ထောက်ကူဖြစ်စေမယ်ပံ့ပိုးမှုတွေလုပ်ဖို့အတွက်အစီအစဉ်တွေကိုချပေးတင်ပါတယ်လို့လည်းပြောပါတယ
် The sanctions there's been an announcement that they will list sanctions but the sanctions haven't actually been listed yet
အခုချိန်မှာတန်ခတ်မှုတွေရုပ်သိမ်းပေးမယ်လို့သာကြေညာသေးရပါတကယ်မရုပ်သိမ်းသေးပါဘူးဒါကြောင့်မလို့အမေရိကန်အစိုးရအနေနဲ့ကြောက်စင်းလုပ်ငန်းမှာတကယ်တမ်းပြုပြင်ပြောင်းလဲလာအောင်မြန်မာနိုင်ငံအတွက်ဘာတွေလုပ်ပေးသင့်တယ်ဆိုတဲ့အစီအစဉ်တွေပါချမှတ်ရမှာဖြစ်ပါတယ်။ဒါတွေမကောက်ပါဘူး။နိုင်ငံတကာကလာရောက်ရင်းနှီးမြှုပ်နှံသူတွေကိုပါမြန်မာနိုင်ငံအတွက်ထိခိုက်မှုမရှိစေတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်စေရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခုမြန်မာနိုင်ငံမှာအဂတိလိုက်စားမှုတွေကအထူးသဖြင့်ဒီကြောက်စင်းလုပ်ငန်းအတွက်ရှိနေတော့မလို့ပါ
။ကြောက်စင်းအပါဝင်ကြောက်မြက်လုပ်ငန်းတွေအတွက်လုပ်ကွက်300ကျော်ကိုနောက်ထပ်တက်တန်းထပ်ပြီးတိုးမပေးဖို့အတွက်တဘာဝဝန်ကျင်ထိန်းသိမ်းဝန်ကြီးဌာနကအမိန့်ထုတ်ပြန်ခဲ့တာအပါအဝင်ဒေသရင်းတရားဥပဒေစိုးမိုးမှုအတွက်ပါမြန်မာအစိုးရအသစ်ကအရေးယူလှုပ်ဆောင်လာနေတာတွေ့ရပါတယ်။အမေရိကန်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်ကလည်းမြန်မာနိုင်ငံဟာအခုခါမှာကိုယ့်ခြေရောက်ပေါ်ကိုယ်ရပ်နိုင်ပြီးမို့အရေးယူတန်ခတ်မှုတွေမလိုတော့ဘူးလို့ကြက်တဲ့ပရင်းနေမှာပဲအမေရိကန်ထိတ်တန့်လက်တော်အမတ်တွေကိုပြောကြားခဲ့တာပါ။ဒါကြောင့်အမေရိကန်ဘက်ကအရေးယူတန်ခတ်မှုတွေမလိုတော့ဘူးလို့မထင်ဘူးလားလို့မေးကြည့်တဲ့အခါမှာတော့
Of course, and Aung San Suu Kyi and the new government have already started to stand on their own. They have already
Aung San Suu Kyi နဲ့အစိုးရတကကိုချီရောက်ပေါ်ကိုရက်ပြီးတော့ပြုရင်ကြောင်းလေးမျိုးစလုပ်နေတာပါ။ဒီလုပ်ငန်းမှာတွေ့ရတဲ့ရုပ်ပေါင်းတွေကိုလည်းပိတ်ဖို့လုပ်နေတာမလို့ဒီလိုလှုပ်ဆောင်တာဟာစိတ်ကိုရေးပါတဲ့တိုးတက်မှုဖြစ်ပါတယ်။ပြဿနာကပြောင်းလဲခြင်းတွေပြောင်းလဲမှုတွေကတကယ်ဖြစ်သေးတာပါ။ဒီလိုအချိန်မှာတန်ခတ်အရေးယူမှုတွေကတကယ်အထောက်အကူပေးနိုင်ပါတယ်။တကယ်လို့သာတန်ခတ်အရေးယူမှုတွေကိုနည်းနည်းဆက်ထားလိုက်မယ်ဆိုရင်ပြောင်းလဲဖို့လက်ရှိလှုပ်ဆောင်နေရတဲ့အားလုံးအတွေ့ပိုကောင်းအောင်လုပ်နိုင်တဲ့အခွင့်အလမ်းတွေရရှိလာမှာဖြစ်ပါတယ်
။ American အစိုးရအနေနဲ့အရင်အာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေလိုလူတွေကြောက်စင်းလုပ်ငန်းမှာအဓိကချက်ဆားနေတဲ့ဘိန်းဘီယံဝေလျှောက်ခန်းတို့လိုလူတွေနဲ့ပတ်သက်ပြီးပြည်ဝင်ခွင့်ဗီဇာပိတ်တင်တာနဲ့တခြားတက်နိုင်တဲ့တားမြစ်မှုတွေကိုလှုပ်ဖို့ဒေါက်ဆန်းစုကြည်ဆန္ဒပြုထားတဲ့နိုင်ငံတွင်းပွန်လင်းမြင့်တမှုရှိစေဖို့အတွက်ပံ့ပိုးမှုတွေလှုပ်ပေးဖို့ကြောက်စိမ့်တဲ့တခြားကြောက်မြင့်ရတနာလုပ်ငန်းအတွက်မူပေါင်းချမှတ်ရမှာကူညီရင်းဒေသခံတွေအတွက်အကျိုးရှိလာစေဖို့တွေကိုအမေရိကန်အစိုးရဘက်ကနေကြက်မှတ်ပြီးတာဝန်ခံတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံသူတွေပဲမြန်မာနိုင်ငံတွင်းဝင်ရောက်လာစေဖို့အတွက်အကူအညီတွေပေးနိုင်ပါတယ်လို့လည်းMiss Juman Kuba ကပြောပါတယ်